မေလ29ရက်နေ့တုန်းကရခိုင်ကမ်းရိုးတန်းကတဆင့်မြန်မာနိုင်ငံထဲဝင်ရောက်လာခဲ့တဲ့မုန်တိုင်းကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။မုန်တိုင်းမဝင်ငင်ကလေးကမုန်တိုင်းအန္တရာယ်ကြိုတင်ပြင်ဆင်ရေးဆောင်ရွက်ခဲ့တယ်လို့အခုမုန်တိုင်းဝင်ပြီးနောက်မှာလည်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောနေတာပါ။ VOA သတင်းနောက်ကိုကောင်းဆန်ဟင်းကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
မင်္ဂလာပင်လယ်အော်ကနေရခိုင်ပြည်နယ်ကိုဖျက်ချော်ပြီးမြန်မာနိုင်ငံအလယ်ပိုင်းကိုဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်ရခိုင်ပြည်နယ်အပါအဝင်ဒေသအချို့လူသေဆုံးမှုနဲ့ပျက်စီးဆုံးမှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဆယ်ရေးနဲ့ပင်လယ်နေရာခြေထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါရစေ
။ဒါကြောင့်ပျက်စီးဆင်း report လုပ်တာကတော့ပြည်နယ်နဲ့တိုင်းခုနှစ်ခုရှိတယ်။နောက်ရန်ကုန်တိုင်းကအဲ့ဒီမတိုင်ခင်တရက်ကပေါ့နော်။ဒီဟိုလေးစင်သမားရန်ကုန်တိုင်းကတော့များတာပေါ့နော်။အဲ့ဒီမတိုင်ခင်တရက်မှာလေးစင်သမားဝင်သွားတယ်ရှိပြီးသားမှာဟိုအင်ဂျီ900ကျော်ဟိုကကြီးသွားတယ်ပေါ့နော်နောက်တစ်ခုနည်းနည်းများလာမကွေးတိုင်းမှာနည်းနည်းများတယ်တခြားတွေကတော့နည်းနည်းပါပဲနေပြည်တော်ကအင်းနဲ့မန္တလေးတိုင်းဆိုသုံးအင်းနဲ့မွန်ပြည်နယ်9အင်းနဲ့နောက်ကရင်ပြည်နယ်19အင်းနဲ့ဒီလိုကြီးကြီးရှိပါတယ်စကိုင်းပြည်နယ်မှာ43အင်းကျွန်တော်တို့တော့ဒီဟာတွေထောက်ပံ့တော့စေဆုံးပေါ်လာတော့3ဦးပြပါဟိုစကိုင်းမှာ2ဦးမကွေးမှာ2ဦးကန်ဒီနာမ3ဦးပြောတာရခိုင်မှာ3ဦးတည်ဆုံးရတော့တန်ရာရရတော့5ဦးပေါ်နေတယ်ဒီမှာတော့မနေ့ကညနေ4နာရီထိရှိနေ
စခိုင်းပြည်နယ်တန်တန်းမြို့မှာတော့29ရက်နေ့ကဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်ပင်လယ်ကမ်းထွက်သွားတဲ့လေတစည်းတိမ်းမောက်သွားခဲ့ပြီးလူ2ဦးတည်ဆုံးခဲ့တယ်လို့တန်တွဲဒေသခံဦးစိန်ချစ်ကပြောပါတယ
်ကျွန်တော်တို့ဒီငပလီကမ်းရှည်ကျိတော်ကနေရာတော့ပင်လယ်လေကမ်းထွက်သွားတဲ့ပင်လယ်သမားတွေတော့ဒီပင်လယ်ထဲမှာမြုပ်တည်ဆုံးတဲ့လူတော့ရှိတယ်ဒီဆုံးနဲ့ဆိုတော့29ရက်နေ့ကသူတို့ဒီပင်လယ်ထွက်သွားတာပေါ့28ကထွက်တာပေါ့အဲထွက်တဲ့ဟာမှာအဲလမ်းမုန်တိုင်းနဲ့မြည်ပြီးတော့လေရလည်းပေါက်တော့လေအာမနှစ်ဦးမှာတဦးတော့ရှင်တယ်တဦးကတော့အသက်သေဆုံးတယ်အဲနောက်ခုနှစ်ဦးကတော့ကျွန်တော်အယောက်ဒီဖက်ကိုမျောသွားပြီးတော့ဒီဟိုလက်ပတ်တာဖက်မှာတင်နေဟုတ်တယ်အမှတော့ပြန်ပြီးတော့ကယ်ဆယ်ရေးပြန်ပြီးတော့ဟိုအသက်ရှင်နေနဲ့ပြန်ပြီးတော့ကုန်းရောက်သွားပေါ့အဲလိုမျိုးတော့ရှိရပေါ့
ပင်လယ်ပင်လယ်အော်အတွင်းကအဲ့ဒီအပူပိုင်းမုန်တိုင်းဟာရခိုင်ကယောတန်းဝင်ရောက်ချိန်မှာတော့မျောလင့်ထားတဲ့ပုံပြီးဆိုက်ကလုန်းမုန်တိုင်းငယ်တစ်ခုအနေနဲ့တိုက်ခိုက်ခဲ့တာပါမုန်တိုင်းမဝင်ခင်ကလေးကတော့အာရာပိုင်းတွေကကြိုးရင်သတိပေးချက်တွေနဲ့ပြင်ဆင်မှုတွေလုပ်ခဲ့ပါတယ်အခုမုန်တိုင်းဝင်ပြီးနောက်မှာလဲလူသေဆုံးမှုတွေနဲ့နေအိမ်ပျက်စီးဆုံးမှုတို့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကေဇေရီနဲ့ပြည်လည်နေရာခြေထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ်အင
်းဒီအတွက်ကတော့လုံးဝပြိုကျတာဆိုလို့ရှိရင်တော့ကျွန်တော်နှုံတိုင်းပေါ့တသိန်းနဲ့တို့မို့နှစ်သိန်းကဲဟိုအများသောအားဖြင့်တော့တသိန်းနေပဲညာတယ်ဘာလို့ဆိုတော့ဒီတဲတွေပဲဖြစ်တာများတာဟုတ်ဒီတိုက်လို့လဲတယ်ဆိုတာတဲတွေပဲရှိတာဟုတ်အကြီးကြီးပြင်အောင်အိမ်တောက်အိမ်တွေအချင်းမမဖြစ်တာနောက်တသိန်းဒီပိုင်းပြစီတာကတော့ကျွန်တော်တို့နှုံကတော့1000ကနေပြမဟို9000တသိန်းအထိပဲပေးတယ်ပေါ့နော်ဒါပေမဲ့အများစုကတော့ဒီမှာကျွန်တော်တို့9000နေရကြတယ်ဟုတ်အဲ့ဒါပြီးတယ်နောက်တိဆုံးသူကတော့ကျွန်တော်တို့3000ထောက်ပတ်တယ်တရားရစီုံတက်တဲ့သူတွေက9000ထောက်ပတ်ပါလေ
မုံတဲဟာလီဗီအားနဲ့ရဝင်းအဖြစ်အပြော့သွားပြီးမင်းညံ့နေကအပြော့သွားကြောင်းမိုးလေဝသဦးစီးဌာနကသတင်းထုတ်ပြန်ထားပါလေမုတ်တုံလီအားကောင်းနေပြီးနေပြည်တော်မန္တလေးမကွေးပဲခူးစကိုင်းညကုန်နဲ့အေရီတိုင်းဒေသကြီးကချင်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာယနေ့မေလ31ရက်နေ့အထိနေရာကွက်မိုးကြီးနိုင်သေးကြောင်းလည်းခန့်မှန်းထားပါတယ်ခင်ဗျာ